သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကမ္ဘာပေါ်ရဲ့နေထိုင်ခြင်းစပွဲနိုင်ငံတွေလို့ဆိုလိုက်ရင်တရားဥပဒေစိုးမိုးမှုဆိုတဲ့စံနှုန်းနဲ့တိုင်တာလေးရှိပါတယ်။အဲ့ဒီစံနှုန်းထဲမှာလည်းအုတ်ချုပ်သူလူဒန်းစာ၊အုတ်ချုပ်ခံလူဒန်းစာကြားအပြန်အလှန်ထိန်းချုပ်ထားတဲ့တရားစီရင်ရေးစနစ်ကအရေးပါလာပါတယ်။ဒါပေမဲ့စစ်အာဏာရှင်စနစ်တက်ဆိုးရှည်သလိုလက်ရှိမှာလည်းအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကတော့စံနှုန်းတွေရဲ့ပြင်ပကိုရောက်ရှိနေခဲ့ပါပြီ။နိုင်ငံရဲ့အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုမှန်နိုင်တွေအားလုံးကိုစစ်တပ်ကပဲကြိုးကန်ချဲလဲထားတာပါပြည်သူတွေကြားကဥပဒေချိုးဖောက်မှုတွေအငင်းပွားမှုတွေထဲစစ်တပ်ရဲ့အကြမ်းဖက်မှုတွေကသာလွှမ်းမိုးလာခဲ့ပါတယ်တရားသူကြီးတွေဟာစင်ကြင်တုံတရားမပါပဲအထက်ကခိုင်းတဲ့အမြင့်ဆုံးပြစ်ဒဏ်ချရတဲ့အပြင်ဆွဆွဲခံရသူတွေဟာလည်းခုခံချေပါခွင့်လုံးဝမရကြပါဘူးအကြမ်းဖက်ဆန္ဒပြခဲ့တဲ့ AR တိုင်းဒေသခံအမျိုးသမီးတူကတော့လက်ရှိတရားစီရင်ရေးဟာလုံးဝပြည့်ဝနေပြီလို့ဆိုပါတယ်။သူဟာနိုင်ငံတော်ပုံကံမှုပုံမှ905ကကြီးနဲ့ဖမ်းဆီးခံခဲ့ရပြီးနှစ်နှစ်နီးပါးထောင်ချခဲ့ရသူပါ
တက်တယ်ဆိုရင်လည်းဟိုအတင်းတွေသူတို့ရုပ်တိမရှိရတဲ့အတင်းတွေတွင်ပြီးတော့ဟိုဖမ်းတော့ဆိုလို့ရှိရင်လည်းဥပဒေနဲ့မညီတဲ့ဖမ်းဆီးမှုပုံစံအနေနဲ့ဖမ်းကြရပါတော့။တကယ်တော့ကျမတို့ရဲ့ခုခံစေပါမှုတွေကိုသူတို့အတိအမှန်ပြူတာမျိုးအေးအေးယူနားဆိုင်ထောင်တာမျိုးတွေရှိမနေခဲ့ဘူးပြီးတော့အမိန့်ချတဲ့အခါမှာလည်းသူတို့ဒီတရားသူကြီးရဲ့စင်ညုံတရားနဲ့အမိန့်ချရလို့လည်းကျမယူမစားဘူးမယူစားဘူးပေါ့နော်သူတို့စာအိတ်ဖောက်ပြီးတော့မှအလုံချမ်းနဲ့ထောင်နဲ့နှစ်နှစ်ချမှတ်တယ်ဆိုတာမျိုးနဲ့ပဲကျမတို့ကိုဟိုချမှတ်ခဲ့ရပါတော့နော်အကျမအမျိုးသမီးတယောက်ရဲ့အခွင့်အရေးလူသားတယောက်ရဲ့အခွင့်အရေးတွေထောင်အောင်ဆုံးရှုံးပါတယ်ဘာလို့လဲဆိုတော့ထောင်အောင်စိတ်ကိုရောလူရောအကျဉ်းချတဲ့နေရာဖြစ်ပါတယ်အကျမတို့ကျမကြီးအရာလည်းအခွင့်အရေးရပိုင်ခွင့်နဲ့ဆုံးဆုံးလေအာဟာရလည်းအရပိုင်ခွင့်နဲ့ဆုံးရှုံးပါတယ်ပြီးတော့ဒီတယောက်နေထိုင်ခွင့်ရှိတဲ့ပုံစံအနေနဲ့လည်းကျမတို့ခွင့်ရေးတွေဆုံးရှုံးတယ်ပြီးတော့ထောင်အကျဉ်းသားကဟိုအကျဉ်းသားလို့သူတို့သတ်မှတ်ထားရဲဆိုပေမဲ့အဲကျမတို့ကိုလည်းမိသားစုနဲ့ပေးမတွေ့တဲ့ကိစ္စရက်တွေရှိတယ်ထောင်ကနေဝင်လာပြီးထွက်တဲ့နေ့မှပဲမိသားစုနဲ့တွေ့ရတာကြီးပေါ့နော်အဲ့လိုမျိုးကြီးရှိပါရဲ့ရှင
်နိုင်ငံရေးအကျဉ်းသားတွေကိုအများဆုံးဆွဲဆိုတဲ့ပုံမှန်တွေကအကြမ်းဖက်တိုက်ဖျက်ရေးဥပဒေနိုင်ငံတော်အကြီးညိုပြက်စီမှုနဲ့နိုင်ငံတော်ပုံကံမှုဆိုတဲ့ပုံမှန်တွေပဲဖြစ်ပါတယ်လက်ရှိမှာစစ်တပ်ကစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်44မြို့နယ်ရှိနေပါတယ်အဲ့ဒီမြို့နယ်တွေမှာဖမ်းဆီးခံရတဲ့နိုင်ငံရေးအုပ်ချုပ်ရေးနဲ့ပတ်သက်သူတွေဟာနိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်တဲ့တရားဥပဒေအရအကာအကွယ်ယူခွင့်ခုခံခြေပါခွင့်လုံးဝမရှိဘဲအမြင့်ဆုံးပြစ်ဒဏ်တွေနဲ့ထောင်ချညှဉ်းပန်းနှိပ်စက်ခံနေကြရပါတယ်။ policy မှုတွေနဲ့ဖမ်းဆီးဆွဆွဲခံရသူတွေဟာအရက်ဖက်တရားရုံးမှာစစ်ဆေးခြင်းမခံရဘဲစစ်ခုံရုံးနဲ့ထောင်တွင်အကျဉ်းချခံရတဲ့ဤတွေနဲ့ပွင့်လင်းမြင်သာမှုရှိဘဲစစ်ဆေးခံကြရတာပါ။အမှုခင်းတစ်ခုရင်ဆိုင်ရရင်ဆွဆွဲသူနဲ့ဆွဆွဲခံရသူတွေအတွေ့ဥပဒေအရကိုစားပြုမှုရှိတဲ့ရှေ့နေနဲ့အမှုကိုရင်ဆိုင်ချေပါခွင့်ရှိပါတယ်။ဒါပေမဲ့အခုလို policy မှုလို့ခေါ်တဲ့နိုင်ငံရေးနဲ့ဆက်နေတဲ့ပုံမှန်တွေနဲ့ဆွဆွဲခံရသူတွေမှာတော့ခုခံချေပါခွင့်မရဘဲလူသားတစ်ယောက်ရဲ့အခွင့်အရေးတွေကိုဆုံးရှုံးနေကြရတာပါ။အဲ့ဒီလိုအခြေအနေတွေနဲ့ရင်ဆိုင်ခဲ့ရပြီးပုံမှန်905ကကြီးနဲ့ဖမ်းဆီးခံခဲ့ရသူရဲ့မိခင်တူကတော့ထောင်ထဲမှာရှိတဲ့သားရဲ့အခြေအနေတစွန်းတစကိုတောင်သိခွင့်တွေ့ခွင့်မရခဲ့ဘူးလို့ဆိုပါတယ်
။သားကအဲ့ဒီဟိုဆရာနာတိတ်ပြီးနောက်ပိုင်းမှာအဲ့အဖမ်းခံခဲ့ရတယ်ပေါ့နော်။အဖမ်းခံခဲ့ရတယ်။အဖမ်းခံပြီးတော့မှသူရင်ဆိုင်ထောင်ကိုရောက်သွားတယ်။အဲ့ဒီအချိန်မှာအန်လီတို့ကပြောက်သွားတာပဲသိတယ်ဘယ်နေရာကိုရောက်သွားလဲဆိုတာမသိခဲ့ဘူးပေါ့နော်မသိခဲ့တဲ့အချိန်မှာကြားထဲမှာအချိန်3ဖက်လောက်ကြာသွားတယ်ပေါ့ကြာသွားပြီးတော့မှနောက်မှတဆင့်စကားနဲ့မှဒီကလေးကဒီထက်ရောက်နေတယ်သူဟိုရှင်းနေရှာပြီးပါလို့အဲ့လိုတဆင့်စကားနဲ့သိရတဲ့အချိန်ကြာမှအဲကိုကရှင်းနေရှာပြီးနိုင်ခဲ့တယ်ပြီးတော့ရှင်းနေတာတဆင့်ပဲသိခဲ့ရတာတွေကတော့ဒီသူ905ကကြီးနဲ့ဆွဲထားတယ်လို့သိရတယ်ပေါ့နော်အထူးကတော့ဒီအိတ်ထဲကိုရောက်သွားတဲ့အချိန်မှာတော့ဟိုကရကရှင်ဒီဘက်ကတော့အများကြီးနှင့်တာတာပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီတစ်ဖက်တည်းကြီးဟိုတခြားအမှုတွေလို့လဲဟိုအပြင်ယုံနေမဟုတ်တဲ့အတွက်တွေးခွင့်မရဘူးပြောခွင့်မရဘူးအာသူတို့ဆွဲထားတဲ့အမှုနဲ့ပဲဒီကလေးကဒီတရားရင်ဆိုင်နေရတယ်
အနာသိန်း၃နှစ်ကျော်ကာလမှာမတရားဖမ်းဆီးခံရရသူ၂,၀၀၀ကျော်ရှိနေပြီ။အဲ့ဒီတည်းကလူပေါင်း၂,၀၀၀ကျော်ဟာထိန်းသိမ်းခံရရစေဖြစ်တယ်လို့နိုင်ငံရေးကြေညာများကိုညှိစောင့်ရှောက်ရေးအသင်း AABB ရဲ့မှတ်တမ်းတွေအရသိရပါတယ်။အဲ့ဒီထိန်းသိမ်းခံရသူတွေလည်းလူဦးရေကိုးရောင်း၃၀၀ကျော်ဟာထောင်နှံချမှတ်ခံထားရတာပဲဖြစ်ပါတယ်။ ဒီလိုဆက်အာနာရှင်လက်အာမှာစစ်ကောင်စီကနိုင်ငံရေးနဲ့ပတ်သက်သူတွေတက်ချွာလှုပ်ရှားသူတွေကိုဥပဒေမဲ့ဖမ်းဆီးခဲ့တာညှဉ်းပန်းနှိပ်စက်တပ်ဖြတ်ပြီးမှမိသားစုဝင်တွေကိုအကြောင်းကြားခဲ့တဲ့ဖြစ်စဉ်တွေမိသားစုဝင်တွေတည်တောင်းတည်ခွင့်မရခဲ့တဲ့ဖြစ်စဉ်တွေတို့နဲ့ဒေရှိခဲ့ပါတယ်။အမှုတွေကိုရင်ဆိုင်ဖြည့်ရှင်းပေးတဲ့ရှေ့နေတွေကိုလည်းစစ်ကောင်စီကရှေ့နေလိုင်စင်တွ ကိုပြုလုပ်နေတာပါအနာသိန်းစကာလာကနေအခုနှစ်ဧပြီလအထိစစ်ကောင်စီဟာ865ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီတည်းက48ဦးဟာထိမ့်သိမ်းခံနေရဆဲဖြစ်ပါတယ်စစ်ကောင်စီရဲ့ဖမ်းဆီးချင်းချမှုတွေကြောင့်ရှေ့နေအများစုဟာနိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုလိုက်ဖို့ခက်ခဲနေတဲ့အပြင်ရှေ့နေတွေရဲ့ဥပဒေအရကိုစားပြုမှုတွေကျဆင်းလာတယ်လို့လူ့ခွင့်ရေးတက်ကြလှုပ်ရှားသူရှေ့နေဦးကျော်စေယားကဆိုပါတယ်
ကျွန်တော်တို့ဒီစစ်ကောင်စီရဲ့ဖမ်းဆီးခံရတဲ့လူတွေမှာအဲဒီကျွန်တော်တို့ဒီဥပဒေရဲ့အကာအကွယ်ဆိုတာလုံးဝသူတို့မှမရှိနိုင်ဘူးပေါ့နော် right to defense ဆိုတာကသူတို့မှလုံးဝပျောက်ဆုံးသွားတယ်ဒီကျူးလွန်ခံရတဲ့လူတွေအတွက်ကဒီခုခံကာကွယ်ခွင့်ဥပဒေရဲ့အကူအညီယူခွင့်ကိုယ့်ရဲ့ရှေ့နေတွေနဲ့တိုင်ပင်ခွင့်တွေကလုံးဝကိုပျောက်ဆုံးပြီးတော့မှစစ်ကောင်စီရဲ့ဒီတစ်ဖက်သက်ဆွဆွဲပြီးတော့အဲပြစ်ဒဏ်ဆင်ရင်ခြင်းပုံပါကိုခံနေကြတဲ့အတွက်ဒါကဆိုရင်ကျွန်တော်တို့လူခွင့်ရေးကိုကြောင်ကြောင်တင်းတင်းချိုးဖောက်ခံရတဲ့အနေထားမှာရှိတယ်ပေါ့နော်ပြောမှဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီတရားစီရင်ရေးမှန်တိုင်ကအဲလုံးဝကိုပြည့်ရွှင်းနေတဲ့အနေထားကိုဖြစ်သွားတယ
်စစ်ကောင်စီက2022ခုနှစ်ဇူလိုင်လမှာနိုင်ငံရေးအကျဉ်းသား၄ဦးဖြစ်တဲ့ကိုချင်းမီကိုဖြိုးစီရတော်ကိုလှမျိုးအောင်နဲ့ကိုသူရအောင်စောတို့ကိုဥပဒေမဲ့ကျိုးမိတ်တည်တံပေးခဲ့ပါတယ်တည်ဆုံးသူတွေရဲ့ရုပ်အလောင်းကိုအကျဉ်းထောင်ဥပဒေအရပြန်လည်ပေးအပ်တာရုပ်အလောင်းကိုပြုံနှံထားတဲ့နေရာနဲ့အခြေအနေတွေကိုမိသားစုစီအတိပေးအကြောင်းကြားတာမျိုးမရှိခဲ့ပဲတရားလက်လွတ်ပြုလုပ်ခဲ့ပါသေးတယ်လက်ရှိမှာတော့နိုင်ငံတော်ဝန်ကြီးချုပ်ပြည်ထောင်စုတရားသူကြီးချုပ်လိုအုပ်ချုပ်ရေးမှန်တိုင်းတွေမှာစစ်ကောင်စီလက်အောက်ခံလူတွေကိုသာခန့်အပ်ထားပြီးတရားရေးကိုချုပ်ကိုင်ကလွတ်လပ်စွာတရားစီရင်ပိုင်ရေးကိုထိန်းချုပ်ထားတာပါမြန်မာနိုင်ငံရဲ့တမိုင်းတစ်လျှောက်မှာနိုင်ငံရေးအမှုတွေကိုကြုံတွေ့ကြရတဲ့တရားသူကြီးတွေအနေနဲ့သူတို့ရဲ့စင်ကြင်တုံတရားမပါပဲအာဏာရှင်တွေဖြစ်စေချင်တာကိုဖန်တီးပေးရလေးရှိပါတယ်။အဲ့ဒီလိုမလုံနိုင်ရင်အလုတ်ထွက်ဖို့နီးလိုက်တာရှိခဲ့တယ်လို့တရားရေးအတိုင်းဝိုင်းကတည်ရပါတယ်။အဲ့ဒီလိုလူအခွင့်အရေးတရားခင်ရဲ့အခွင့်အရေးတွေမပါပဲတရားမဲ့အမိန်ချတဲ့တရားသူကြီးတွေကိုလည်းမှားယွင်းမှုကိုအရေးယူမခံရအောင်စစ်ကောင်စီကကာကွယ်ပေးလေးရှိတယ်လို့ CDM တရားသူကြီးဒေါ်တင်စာများကဆိုပါတယ်အန
ာဒိမီနောက်မှာတော့အဲလွတ်လပ်သွားတရားသူကြီးတွေကလွတ်လပ်သွားတယ်ဆိုတော့အဲ့လိုမျိုးပေါ့စိတ်ချတိုင်းဟိုတရားခင်အခွင့်အရေးကိုပြည်ပြန်မလို့တော့ဘူးဒီသူတို့ကိုလုံးဝအကာအကွယ်ပေးထားတဲ့စက်တက်ကထားတဲ့နေမင်းဘယ်လိုပြောရမလဲဟိုသူတို့ကြိုက်အမိန်တွေချဖို့ပဲလိုတယ်ဒီတရားခံတော့အခွင့်အရေးကိုကြည့်စရာမလိုစိတ်ကောင်းစီစိတ်ကြိုက်ဖြစ်ပြီးရောဆိုတော့တရားစီရင်ဖြစ်တယ်အမှုဆိုတာလေဒီခစ်ပြက်နေတဲ့ကာလမှာရဲတွေကကြိုက်တယ်လို့တိစားလို့ရတယ်မဟုတ်ဘဲနဲ့လည်းတိစားလို့ရတယ်အမှုတိစားတာသူတို့တော့ဒါအလွယ်ခမင်းစားရတာပဲဒါအဓိကသူတို့ဒီလိုမလုပ်ချင်တဲ့ပဲသူတို့အင်းဆုံးဆုံးပြန်မယ်ဒီလိုသေးသေးချင်းနဲ့ဆိုလို့ချင်းသေးသေးလောက်တဲ့ပုံမှန်တွေတက်လို့ရတယ်ပြစ်မှုကိုသူတို့ဖန်တီးလိုက်ဖန်တီးပြီးတော့တက်တယ်တွေပါဖန်တီးလိုက်တက်တယ်ဖန်တီးရလဲလွယ်လွယ်လေးပဲသူတို့တော့ကအဲအဲ့တော့ဒီအမှုတွေကပေါ့ကျင်တော့သူတို့လုပ်ပါတယ်အကုန်ဘယ်လိုလဲဆိတ်ဆက်မိနေမှာပဲသူကဖန်တီးဖန်တီးတာဘယ်လိုရုပ်တိစီအောင်လဲဖန်တီးတတ်တယ်ပေါ့နော
်အာနာသိမ့်ပြီးနောက်ပိုင်းကာလမှာတော့ဖန်ဝရမ်းမပါပဲဖန်စီပြီးစစ်ကြောရေးဖို့နှိမ့်ဆက်မေးမြန်းတက်ဖြတ်တာတွေအပြင်မတရားပုံမှားတွေတဲ့စိတ်တိုင်းကျအမှုတွေနဲ့ထောင်ချတာတွေကိုစစ်ကောင်စီကပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံသားတွေဟာနေ့စဉ်နဲ့အမျှလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒထုတ်ဖော်ခွင့်နဲ့ခုခံကာကွယ်ခွင့်ဆိုတဲ့လူသားတယောက်ရပိုင်ခွင့်တွေကိုပြင်းပြင်းထန်ထန်ချိုးဖောက်ခံနေကြရတဲ့အနေအထားပါအရက်ပက်တရားရုံးတွေမှာခုခံခြေပါခွင့်ရခဲ့ရင်တော့တရားသူကြီးတွေကအထက်အမိန်နဲ့တရားစီရင်ချက်ချတာဖြစ်တဲ့အတွက်ဘလို့မှမျှတမှုမရှိဘူးလို့ပြောလာသူကနိုင်ငံရေးကျင်းသားများကုညီဆောင်ရှာရေးအသင်း AAPP ကတာဝန်ရှိသူဦးအောင်မျိုးကျော်ပါ
ခုခံခြေပါခွင့်မရတဲ့သူတွေအတွက်ဒီ ดูเตรียมยาดามูเนี่ยดีกูบลูกูซาบิดินเดเลยสุราเราคู่กาลามากาเราบ้ามาโอ้โหลูกไม่ยานายดีบูแต่ก็แม่ไอ้ลูกเตรียมยาดามูไม่ยาเลยกิซาดีกูสนิทจะมาแดนเดินหาบุลูเลยบลูยาเลยกันนี่สนิทจะมาแดนเดินหาบุลูยาเลยสุราข้าจารอดีเตรียสเวบีสุราเนี่ยดีเตรียโอ้เอเจสกามาเอฟไอเอพ่อยาเลยดีปรมาตรีไม่ได้ยาเจพ่อยาเลยปีเดอะไรเอฟไอเอนี่ซาบิโอน้าส่งไม่ช้ามาเดอเฉยที่มูเรฟไฟนี่กู ดีดีดีจะกู้ยูทาร์เดนเนี่ยมูเรฟไฟไม่ดูเลยกูเดี๋ยวนี้อันนี้จะเส้นกู้ยูทาร์เดนถ้าเลยเยอะเพื่อเดี๋ยวนี้มาไปลุลุยอะไรสิคนนี้มาลุลุไม่ยากบ่เนาะลุลุนี่ทำอยู่มาเนาะลุลุจะชินีมาดีมัดแดนนี่กูเสนอจะพิจารณาบุลุเลยการเงินชินีนี่เนี่ยก็ดีเกษตรนี่มาแล้วแล้วกูนี่สามปีเนี่ยชินีดีด้วยกูชินีดีนี่เนี่ยก็ดีมัดแดนนี่กูเดี๋ยวมัดแดนนี่กูเสนอจะกู้ยูทาร์เมอะกู้ซาบีว่าทาร์เรกูจะใช้มาแล้วจะโน้ตเ
ပြည်သူတွေအတွက်ကြောင့်အာဏာသိမ်းသုံးနှစ်ခွဲကျော်ကာလတစ်ခုလုံးဟာစစ်အုပ်ချုပ်သူတွေရဲ့မမျှကြတဲ့ဥပဒေမဲ့လောက်ရွေကိုကြုံတွေ့နေခဲ့ကြရတာပါ ပြည်သူတွေအပေါ်ခုခံချေပါခွင့်မပေးဘဲစီမံချက်ချတရားစီရင်မှုတွေဟာလည်းမမေ့နိုင်တော့တဲ့တမိုင်းဆိုးတွေအဖြစ်ကျန်ရစ်နေအောင်မှာဖြစ်ပါတယ်
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာရှာကြည့်နိုင်ပါတယ်ရှင်
Tamiyutrin Samarigo, Punasin Luwala, Apple Podcast, Google Podcast, Spotify, Tomo, Timbeniya, Chipi Yayure, Podcast Kaniwa.